Welcome to the Voice of America in Burmese.
Mingla nya jam ma khmya. UAE American tan ye Ogola 9 ye Buru ni nya be season ni ko Washington DC myo lo ga ni sat tin thau lwin ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် UAE စီစဉ်နေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်ပြန်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေအမှတ်ရသိအောင်လို့ပြောပြပါမယ်။လေဗနွန်နိုင်ငံဘီရူးမြို့တော်မှာပေါက်ကွဲမှုကြီးကြောင်းတေဆုံးတရားရသူတွေအတွေ့နိုင်ငံကတိုင်းဝန်ကဆူတောင်းပေးကြဖို့ပုံရမ်းမင်းကြီး Francis ကဒီကနေ့တရားပွဲအတွင်းပန်ကြားသွားပါတယ
်။ Ieri a Beirut nella zona del porto delle fortissime esplosioni hanno causato decine di morti e migliaia di feriti.
ဒီဆုံးတရားရသူတွေအတွက်မိသားစုတွေအတွက်လေဗနွန်နိုင်ငံအတွက်ဆူတောင်းပေးကြပါစို့လူမှုရေးနိုင်ငံရေးဘာသာရေးကဏ္ဍအားလုံးမှာလေဗနွန်နိုင်ငံရဲ့ခိုင်မာတဲ့တန်ဖိုးတန်တဲ့အတူဒီလိုဝမ်းနဲ့ကြည်ခွဲပွဲဖြစ်ရကိုရင်ဆိုင်နိုင်ဖို့ဆူတောင်းပေးကြပါစို့ကြုံတွေ့ခံစားနေရတဲ့ဆိုးရွားတဲ့အခြေတဲကိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီနဲ့ကြော်လွှားနိုင်ရေးဆူတောင်းပေးကြပါစို့လို့ပုံရိုင်းမင်းကြီးကပြောပါတယ်ဒီပေါက်ကွဲမှုကြောင့်လူပေါင်း100ရောသေဆုံးပြီး4000ထက်မနည်းဒဏ်ရာရထားတယ်လို့လေဗနွန်ကျက်ချင်းဒီအဖွဲ့ရဲ့ဒီကနေ့မနေ့ဖက်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အဆောက်အဦပြည်တွေကြားမှာကယ်ဆယ်ရေးလုပ်သားတွေဆက်ပြီးရှာနေကြတယ်လို့ပြောဆိုနေတဲ့မိသားစုဝင်တွေနဲ့မိတ်ဆွေတငယ်ချင်းတွေကိုလည်းလူတွေကလိုက်ရှာနေကြတာနဲ့အမျှသေဆုံးဒဏ်ရာရသူအခြေအတွက်တိုးလာမယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဝန်ကြီးချုပ်ဟာဆန်ဒီယက်ကဒီကနေ့ကိုဝမ်းနဲ့ကြေကွဲဝယ်နေ့အဖြစ်ကြေညာထားပါတယ်။လေဗနွန်သမ္မတမီရှယ်အွန်ကဒီကနေ့အစိုးရအဖွဲ့ရေးပေါ်အစည်းအဝေးတစ်ခုလုပ်ပြီးပေါက်ကွဲမှုတွေတာဝန်ရှိသူတွေကိုအပြင်းထန်ဆုံးအရေးယူသွားမယ်လို့ပြောပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရဲ့ရန်သူတော်ကြီးဖြစ်တဲ့အီရန်နိုင်ငံနဲ့ဆက်ဆံရေးပိုတိဆောက်နေတာကြောင့်အရှိလေပိုင်းဒေသမတည်ငြိမ်ဖြစ်လာစေမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကသတိပေးပြောဆိုထားပါတယ်။အီရန်ကိုတရုတ်ဝင်တာဟာအရှိလေပိုင်းမှာမတည်ငြိမ်ဖြစ်စေပါမယ်။အစ္စရေးအတွက်အန်ဒရယ်ရှိလာပါမယ်။ဆော်ဒီအာရေဗျာနဲ့ UAE အတွက်လည်းအန်ဒရယ်ရှိလာပါမယ်လို့တင်းငွေနေထုတ်လွှင့်မဲ့ Fox ရုပ်သံသတင်းဌာနနဲ့တွဲဆိုမိမြန်ကတ်မှာဝန်ကြီးပွန်ပီယိုကပြောထားပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ Israel, Saudi, UAE တို့အနေနဲ့ရောဒေသတွင်းကတခြားနိုင်ငံတွေအနေနဲ့ပါတရုတ်ကိုသတိထားကြဖို့ဝန်ကြီးပွန်ပီယိုကတိုက်တွန်းပါတယ်။ဝန်ကြီးပွန်ပီယိုပြောတဲ့တရုတ်နဲ့အီရန်ကြားဖြစ်လာနိုင်ခြေသဘောတူညီချက်ဆိုတာကတော့ပြည်ပြည့်စုံသောမဟာဗျူဟာမြောက်လက်တွဲလှုပ်ဆောင်မှုဆိုတဲ့25နှစ်သက်တမ်းရှိမဲ့ကုံသွေးရင်းနဲ့စီးရင်ဆိုင်ရာနိုင်ငံသဘောတူညီချက်ကိုတရုတ်နဲ့အီရန်တို့အချောတက်နေပြီလို့အနောက်နိုင်ငံသတင်းဌာနတွေကပြီးခဲ့တဲ့လမှာရေးသားထုတ်လွှင့်ခဲ့ကြတာကိုညွှန်းတာဖြစ်ပါတယ်။သဘောတူညီချက်တစ်ခုအတွေ့တရုတ်နဲ့ဆွေးနွေးပွဲတွေဆက်လုပ်နေတယ်လို့အီရန်တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်တွေမှာပြောခဲ့ကြပြီးမြဲတော့ပြီးမယ်ဆိုတာကိုတော့မပြောပါဘူး။ဒီဆက်ဆံညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကလည်းဘာမှထုတ်ဖော်ပြောဆိုတာမရှိပါဘူး။ဟောင်ကောင်ကနေထွက်ပြေးလာတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုအကောက်အွယ်ပေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအင်ကာနေမှာအခိုင်အမာပြောလိုက်ပါတယ်။ဒါပြင်ပြည်ပထွက်ပြေးသွားတဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းမိတ်ထုတ်ထားတဲ့တရုတ်အစိုးရကိုလည်းဝန်ကြီးပွန်ပီယိုကပြစ်တင်ရှုတ်ချပါတယ်။တရုတ်ကွန်မြူနတီပါတီဟာကိုလူလူရဲ့လွတ်လပ်တဲ့စင်စစ်ဆင်ခြင်မှုကိုတီးမခံနိုင်ပါဘူး။ဒါပြင်တရုတ်နိုင်ငံနေနမိတ်ကိုကြော်ပြီးနိုင်ငံပြင်ပအထိလွှမ်းမိုးဖို့ပူပြီးကြိုးစားလာနေပါတယ်လို့ထုတ်ပြန်ချက်တစ်ခုမှာဝန်ကြီးပွန်ပီယိုကပြောထားပါတယ်။အမေရိကန်အပါအဝင်တရုတ်နိုင်ငံပြင်ပမှာနေထိုင်နေတဲ့ဒီမိုကရေစီရဲ့လူလားသူတွေကိုဖမ်းဆီးရေးယူဖို့တရုတ်ကွန်မြူနတီပါတီကကြိုးစားတဲ့ပေါ်အမေရိကန်အစိုးရကပြစ်တင်ရှုတ်ချတယ်လို့ Twitter မှာနောက်ဆက်တွဲရေးတင်တဲ့ tweet တစ်ခုမှာဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီပမှာနေထိုင်နေတဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ6ဦးဟာအသစ်ပြဋ္ဌာန်းထားတဲ့ဟောင်ကောင်လူမျိုးရေးဥပဒေကိုချူဖောက်တယ်ဆိုတဲ့တင်ရနဲ့ဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားတယ်လို့ဒီအစိုးရဘက်သတင်းဌာနကတောက်ကြရင်နှောင်းပိုင်းမှာပြောခဲ့ပါတယ်။သူတို့ထဲကတူဖြစ်သူဝါရှင်တန်အခြေစိုက်ဟောင်ကောင်ဒီမိုကရေစီကောင်စီရဲ့အကြီးအကဲဆမ်မူအယ်ချူးကသူဟာအမေရိကန်နိုင်ငံသားဖြစ်နေတာ25နှစ်ရှိပြီလို့ Twitter ပေါ်မှာရေးခဲ့ပါတယ်။မလေးရှားနိုင်ငံကပြည်ပရွှေတောင်းလူမျိုးတွေအပေါ်ပြစ်မှုဆက်ဆံပုံနဲ့ပတ်သက်လို့ရုပ်သံအထူးသတင်းတော်တစ်ခုမှဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတူကိုဖမ်းဆီးထားပြီးနိုင်ငံကနှင်ထုတ်မယ်လို့ချိန်ချောက်ထားတာဟာမလေးရှားမှာတည်င်းလူလက်ခွင့်ရုံနဲ့ကြဆင်းလာတာကိုပြနေတယ်လို့တည်င်းလူလက်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ပြောဆိုကြပါတယ်။အသက်24နှစ်အရွယ်ဘင်္ဂလားဒေ့ရှ်အလို့သမားမိုဟာမက်ရီဟန်ခါဘီယာကအယ်ဂျာဇီးရာရုပ်သံသတင်းဌာနရဲ့101 East ဆိုတဲ့အစီအစဉ်နဲ့တွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့အလို့လက်ခွင့်လက်မှတ်ကိုမလေးရှားအာဏာပိုင်တွေကရုပ်သိမ်းခဲ့ပြီးနောက်တည်င်းဘက်အတော်ကြာမှာတော့သူ့ကိုဖမ်းလိုက်တာပါ။ကာတာနိုင်ငံအခြေစိုက်အယ်ဂျာဇီးရာရုပ်သံသတင်းဌာနနဲ့ပတ်သက်လို့လည်းမလေးရှားအာဏာပိုင်တွေကအရေးယူလှုပ်ဆောင်ခဲ့ပါတယ်။ ဆွင့်ခဲ့တဲ့ရုပ်သံအထူးစီစဉ်အတွက်လုပ်ကိုင်ခဲ့တဲ့တရင်နောက်တွေကိုစူပူမှုဖြစ်အောင်လှုပ်ဆောင်မှုနဲ့ထိန်းသိမ်းခဲ့တယ်လို့အယ်ဂျာဇီးရားဟာလိုအပ်တဲ့လုပ်ငန်းလိုင်စင်မရှိတဲ့ရုပ်သံရိုက်ကူးထုတ်လွှင့်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်။အနည်းကပဲကွာလာလပူမြို့တော်ကအယ်ဂျာဇီးရားရုံးခန်းတွေကိုမလေးရှားရဲတွေဝန်းရှာပြီးကွန်ပျူတာနှလုံးကိုတင်သွားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ31 kHz 683တို့ညဖိုင်းဒိုမီတာ32 kHz 693ညဖိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမမြတ်သင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။လူငယ်တွေကြားမှာ COVID-19 ကူးစက်မှုနှုန်းလူငယ်တွေ၅လအတွင်းသုံးဆတူးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။လူချင်းချင်းခက်ခွာခွာနေရမယ့်စီကံတွေမလိုက်နာရကြောင်းအခုလိုကူးစက်မှုနှုန်းတက်လာရကြောင်းလည်း WHO ကပြစ်တင်ဝေဖန်လိုက်ပါတယ်။ February လနောက်ပိုင်းကနေ July လအလယ်ပိုင်းအထိ COVID-19 ကူးစက်မှုတွေရဲ့15ရာခိုင်နှုန်းကအသက်15နှစ်နဲ့24နှစ်ကြားလူငယ်တွေမှာဖြစ်တယ်လို့လည်းWHO ကပြောတာပါ February မတိုင်ခင်လူငယ်တွေကြားမှာကူးစက်မှုနှုန်းက 4.5% ခန့်နှုန်းပဲရှိပါတယ်လူငယ်တွေကြားမှာလည်းဒီရောဂါကကူးစက်နိုင်တယ်လို့သိဆုံးနိုင်ပြီးသူတို့ကနေတခြားလူတွေကိုကူးစက်နိုင်တဲ့အန္တရာယ်ရှိကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတိပေးလိုက်ပါတယ်လူငယ်တွေကြားနှာခေါင်းဆီးဝှစ်စင်မှုနဲ့လူချင်းချင်းနေဖို့စီကံတွေတိတ်မလိုက်နိုင်ကြတဲ့အပြင်သူတို့ကလှုပ်သွားနေကြပြီးတော့တခြားစားသောက်ဆိုင်တွေအရက်ပါနဲ့ကမ်းခြေတွေတွားတာစည်းဝင်ထွက်တာဆရာတွေကိုပြုလုပ်နေကြတာပါလူငယ်တွေကြားမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့နိုင်ငံတွေရဲ့ American, ပြင်သစ် Germany, Spain နဲ့ Japan နိုင်ငံတွေပါဝင်ပါတယ် Coronavirus ဆိုင်ရာထောက်ပံ့ပေးရေးဥပဒေမူကြမ်းပေါ်မှာဒီသတင်းပတ်မကုံခင်သဘောတူညီချက်ရဖို့အရေးအင်ဂျီလိုတာဝန်ရှိသူတွေနဲ့ American Congress သို့တော်ကဒီမိုကရက်အမတ်တွေဘုံတူဦးနေ့မှာထပ်မံတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ဒီဥပဒေကြမ်းကိုနောက်ပတ်ထဲလွှတ်တော်မှာအတည်ပြုနိုင်ရေးဘုံတူဦးနေ့မှာအပြီးသက်သဘောတူညီချက်ရဖို့ရည်ရွယ်ထားတယ်လို့ American ဗနာရေးဝန်ကြီး Stephen Mnuchin ကအင်္ဂါနေ့ကမိနစ်60ကြာဆွေးနွေးပွဲပြီးမှပြောပါတယ်ဒီနေ့ဗုဒ္ဓဟူးနေ့ဆွေးနွေးပွဲဟာဗနာယီဝန်ကြီးမနူချင်းအင်ဂျီရောအရာရှိချုပ်မတ်မေဒူးစ်နဲ့အတူအောက်လွတ်တော်ဥက္ကဋ္ဌနဲ့စီပလူစီနဲ့အထက်လွတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာတို့တတိယမြောက်နေ့စတိုက်စုဆောင်ဆွေးနွေးပွဲဖြစ်ပါတယ်။အခုညီပေးမဲ့အစီအစဉ်အတွက်သုံးဆွေးမဲ့ငွေကြေးပမာဏအပေါ်မှာပါတီနှစ်ခုကြားသဘောထားကွဲလွင်နေတာဖြစ်ပြီးဒီမိုကရက်တွေကအမေရိကန်ဒေါ်လာ 3.4 ထရီလီယံသုံးဆွဲဖို့တောင်းဆိုတဲ့အချိန်မှာရီပဘလစ်ကန်တွေကဒေါ်လာ 1 ထရီလီယံထိပဲကန့်သတ်သုံးဆွဲနေတာဖြစ်ပါတယ်။အရှတလွာ COVID-19 ကူးစက်မှုတွေမြင့်တက်နေပြီးဩစတြေးလျနိုင်ငံဝစ်တိုရီးယားပြည်နယ်မှာဒီကနေ့တရက်ထဲကူးစက်သူ925ယောက်နဲ့သေဆုံးသူက15ယောက်ရှိပါတယ်။အသွားအလာကန့်သတ်ချက်အစ်စ်တွေပြန်ပြီးတော့ချထားရကြောင်းမဲပုံမျိုးမှာအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုသတင်း၆ပတ်ပိတ်ထားပါတယ်။တရက်အတွင်းရောဂါကူးစက်သူ5000ကျော်နေတာ၈ရက်ဆက်တိုက်ရှိနေပြီးဖြစ်တဲ့အိန္ဒိယမှာစုစုပေါင်းကူးစက်သူ 1.9 သန်းကျော်ရှိပါတယ်။ပြည်လည်ကျန်းမာလာသူက 66.31 ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဟောင်ကောင်မှာဒီကနေ့ကူးစက်သူ80နဲ့သေဆုံးသူ4ယောက်ရှိပြီးအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာနှာခေါင်းဆီးမဖြစ်မနေတကြဖို့အမိန့်ထုတ်ထားပါတယ်။တရုတ်ပြည်မှာကြီးမှာဒီကနေ့အတူတူလူနာသေ28ယောက်ရှိတဲ့အထက်မှာ22ယောက်ကရောဂါကူးစက်မှုတိုင်ခံနေရတဲ့ရှင်ကျန်းဒေသကဖြစ်ပြီးကျန်းနေသူတွေကပြည်ပကပြန်လာသူတွေဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာနဲ့အနီးတစ်ဝိုက်ပြည်နယ်လေးခုမှာတော့အစိုးရကအသွားအလာတွေကိုသတင်းနှစ်ပတ်ပြန်ပြီးတော့ကြားမြင့်လိုက်ပါတယ်။တရီပို့ဆောင်ရေးလုပ်ငန်းတွေယာယီရပ်ဆိုင်းထားပြီးပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဖျက်သိမ်းထားတဲ့ဒီပြည်နယ်တွေမှာရဲတပ်ဖွဲ့ဝင်တွေကလူတွေကိုအသွားအလာတင်းကျပ်ပြီးတော့အဆောင်ချီစစ်ဆီးနေတာပါ။ယောဂအကူဆက်သူပေါင်း13,000ကျော်ရှိနေတဲ့ဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ထမ်း1,000အလုပ်ခန့်ဖို့စီစဉ်နေပြီးအစိုးရကနှာခေါင်းဆီးတန်း20လောက်ကိုဝေမျှပေးခဲ့ပါတယ်ရှင်။နော်ဝေးပြောစင်းစင်ပေါ် MS Rover Amazon ပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူခရီးသည်44ယောက်ရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီတင်မောပေါ်မှာဗိုင်းရပ်စ်ကူးစက်မှုရှိကြောင်းသိတဲ့အချိန်ကစပြီးပိုင်ရှင်ဖြစ်သူကတင်မောခရီးစဉ်အလုံးကိုရန်နာလိုက်တယ်လို့နော်ဝေးအစိုးရကလည်းအပြောစင်းတင်မောတွေနော်ဝေးစိတ်ကမ်းတွေမှာစိုက်ကပ်ခွင့်ကိုနှစ်ပတ်ကြာဖိတ်ပင်လိုက်ပါတယ်။ MS Rover Amazon တင်မောပေါ်ကတင်မောအမှုရန်35ယောက်နဲ့ခရီးသည်9ယောက်ဗိုင်းရပ်စ်ကူးစက်ခံရတယ်လို့နော်ဝေးပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။ ဆက်ခံရသူဖြစ်သေးပြီးအားလုံးကနော်ဝေးနိုင်ငံမှာနေထိုင်သူတွေဖြစ်ပေမဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာတော့မသိရပါဘူး။အပျော်စီးတမောတွေကိုတခါတလေဒေတာရင်းမှာဂူရိုဖယ်ရီတမောတွေလို့အသုံးပြုလို့ရှိတဲ့အတွက်ဒီတမောခီးစဉ်တစ်လျှောက်ဖြစ်တဲ့တချို့တမောပေါ်ကဆင်းသွားခဲ့ကြလို့ဒေတာကလူလူကြားပြန့်နှံ့ကူးဆက်မှာကိုလည်းအာနာပိုင်တွေကစိုးရိမ်နေပါတယ်။အဲဒီနဲ့ခီးတယ်တွေနဲ့တမောဝန်ထမ်းတွေကိုကမ်းမွန်တက်ခွင့်မပေးပါဘူး။သောရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အသက်ဆင်ခံတာတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ဒီလာတဲ့ကျင်းပမဲ့ပြည်တော်စုငင်းချမ်းညီလာခံ22ရာစုပင်လုံအစည်းအဝေးကို NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အစိုးရနဲ့သဘောတူညီချက်ရရှိပေမဲ့လက်တလုံးတိုက်ပွဲပြင်းထန်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ပါဝင်မှာမဟုတ်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ22ရာစုပင်လုံရုဒ္ဓအကျင့်စည်းဝေးမှာ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့အတွက်တန်ဟန်သာလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုခဲ့ရမှာအစိုးရဘက်ကလက်ခံခဲ့ပေမဲ့ AA အဖွဲ့ကိုခြံလှက်ခဲ့တာပါလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ်
လက်မှတ်မထိုးတဲ့အဖွဲ့တွေကျွန်တော်တို့ခုနှစ်ဖွဲ့ဖိတ်မယ်နော်အချို့အဖွဲ့စည်းတွေကြရင်တော့ကျွန်တော်တို့ဥပဒေရအောင်ဟိုဖိတ်ကြားဖို့အကန့်အသတ်ရှိတယ်။ဒါမျိုးတွေကြတော့ကျွန်တော်ဖိတ်ကြားနိုင်မှာမဟုတ်ဘူး။မတူပါသေးတဲ့အဖွဲ့စုပေါင်းခုနှစ်ဖွဲ့ဖိတ်မယ်။ဖိတ်တဲ့ကောင်ကလည်းထိုးပြီးသားအဖွဲ့တွေကိုကျွန်တော်ညီလာခံကိုတက်ရောက်ဖို့အတွက်ကျွန်တော်တို့ခြေတိကောင်းတော်နေအောင်ကျွန်တော်ဖိတ်တယ်။အလားတူပဲဒီမတူပါသေးတဲ့အဖွဲ့လည်းခြေတိကောင်းတော်နေအောင်ဖိတ်မယ်။ဖိတ်တဲ့အခါမှာလည်းသူတို့လူစားထိုးတက်ရောက်ခွင့်မရှိဘူး။ဖိတ်ကြားတဲ့ခြေတိကောင်းတော်တွေပဲကိုယ်တိုင်တက်ပေါ့နော်။
NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့ဝမိုင်းလာ SSPB ချမ်းမြောက်ကချင်ကိုကန့်တအန်းပလောင်နဲ့ KNI လက်နက်ကိုင်အဖွဲ့တွေကိုညီလာခံတက်ဖို့ဖိတ်ကြားမှာဖြစ်ပေမဲ့မလ23ရက်နေ့ကပဲအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံခဲ့တာလည်းဖြစ်ပါတယ်တမောနဲ့စီတင်းမာနေတဲ့ AA အဖွဲ့အပါဝင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ကိုခန့်နဲ့တအန်းပလောင်အဖွဲ့ကတော့27ရာစုညီလာခံကိုဖိတ်ကြားရင်တက်ရောက်လို့ကြောင့်ဇူလိုင်လ27ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမဟာမိတ်ဖြစ်တဲ့ AA အဖွဲ့ကိုခြံလှမ်းထားမယ်ဆိုရင်တက်ရောက်မှာမဟုတ်ကြောင့် PSLF DNLA တအန်းပလောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ
်27ရာစုပြည်လုံးညီလာခံမှာလည်းဒီအစိုးရဘက်ကအဖေရလာလို့ရှိရင်ကျွန်တော်ကတရားဖို့ရှိတယ်ကျွန်တော်တုံးဖွဲ့လုံးဖိတ်မှုတွေကိုတရားမှာဖြစ်တယ်ဒါညတနေကလုံးကမက်ဆေ့ချ်နဲ့ညချင်းရှင်ကြီးပွဲလို့လိုအပ်တတ်တယ်ဒီရာဘုံမှာတော့ဘုဖွဲ့ကိုချန်ထားမယ်ဒီဖွဲ့ကိုခေါ်မယ်အဲ့လိုမျိုးဆိုတော့လက်ရှိဒီညချင်းဖြစ်စဉ်ကအဲ့လိုမျိုးအကြောက်ဒီနောက်နေ့ကြံ့ကြံ့ရဖြစ်တယ
်ကိုကန့်တအန်းပလောင်နဲ့ AA ရခိုင်ဖွဲ့တုံးဖွဲ့ဟာညီတော်မဟာမိတ်ဖြစ်ဖွဲ့စည်းထားသလိုဒီတုံးဖွဲ့နဲ့ကချင်ဖွဲ့တို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့ဖြစ်ဖွဲ့စည်းပြီးအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတာပါဒီခဲက AA အဖွဲ့ကိုညီချင်းရေးဆွေးနွေးမှုမှာခြံလှမ်းထားမယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်အပေါ်မှာနိုင်ငံရေးလိလာတုံးသက်သူဦးမောင်မောင်စိုးကအခုလိုသုံးသပ်ပါတယ
်သူတို့ AU မဖြစ်ရင်သူတို့မြောက်ပိုင်းလေးဝဲပေါ့နော်ကျန်တဲ့ဖွဲ့တွေတက်ပါမလားဆိုတဲ့ပြဿနာရှိပါတယ်ပထမတစ်ချက်နေနေတော့ဒုတိယတစ်ချက်နေနေပြောမယ်ဆိုရင်ဒီငင်းငင်းရေးအတွက်ပေါ့နော်ဆွေးနွေးဖို့အတွက်ဒီအစိုးရလမ်းဖွင့်ထားတယ်ဆိုတဲ့ကိစ္စရှိတာ哦တကယ်လို့ဒီလက်မမထိုးတဲ့ဖွဲ့တွေတက်လာခဲ့လို့ရှိရင်အဓိကတော့ AU ပေါင်းမြောက်ပိုင်းလေးဝဲပေါ့နော်ဘယ်လိုလဲမထိုးရသေးရတက်လာမယ်ဆိုလို့ရှိရင်ဒီဤလာကမှာဘာပါဝင်ဆွေးနွေးခွင့်မရှိတော့မှပေါ့သူတို့နဲ့ဆက်ပြီးတော့ဒီအပြစ်ခတ်ရစိဆွေးနွေးပွဲလုပ်ဖို့အတွက်လမ်းစာချနိုင်နိုင်မယ်ခွင့်ရတော့ရှိတာပေါ့တကယ်လို့သူတို့ကမဖိတ်ဘူးမတက်ဘူးဆိုလို့ရှိရင်တော့ဒီလမ်းစာပျောက်သွားလိမ့်မယ်လို့ထင်ပါတယ
်မြောက်ပိုင်းမှာမိတ်၄ဘွဲ့ဟာအရင်နှစ်ဒီဇင်ဘာလကကျုံနိုင်ငံမှာအစိုးရနဲ့နောက်ဆုံးဆွေးနွေးခဲ့ပြီး COVID-19 ကရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်ဆိုင်းနေတာဖြစ်ပါတယ်ဒီနေ့ပြီးဆုံးသွားတဲ့အစိုးရနဲ့ NCA လက်မှတ်ထိုးတန်းသာလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးပွဲမှာ27ရာစုပင်လုံမှာဆွေးနွေးအတည်ပြုမဲ့ပြည်ထောင်စုသဘောတူညီချက်အစိတ်ပိုင်း၃ကအချက်တော်တော်များများကိုသဘောတူညီချက်ရခဲ့ကြောင်းနဲ့ကျန်နေတဲ့အချက်တွေကိုဆက်လက်ဆွေးနွေးသွားဖို့ရှိကြောင်းသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခဲ့တာမှာ အချက်အလက်လွှဲမှားမှုတွေရှိနေတာကိုပြင်ဆင်နိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျမမေခါပါနိုဝင်ဘာ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကကော်မရှင်အပြင်အစိုးရတာဝန်ရှိသူတွေနဲ့ပါအွန်လိုင်းကဆွေးနွေးရမှာတော့မဲပေးခွင့်ရှိသူစီရင်မှာအမှားယွင်းတွေများနေတာကိုအဓိကထားပြောဆိုခဲ့ကြတာပါမဲဆန္ဒရှင်စီရင်မှာအမှားယွင်းတွေတွေ့နေရတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အချိန်မီပြင်ဆင်နိုင်မှုအရေးကြီးတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဆွေးနွေးပွဲမှာကျောဆူသွားကြပါလေ
မဲသွားပြေးဖို့ဆိုတာဟာမဲစင်းရင်းနေရာမှာမို့လို့ဒီမဲဆန္ဒရှင်စင်းရင်းနေမှားတဲ့အကြောင်းမပြည့်စုံတဲ့အကြောင်းတည်င်းနေအများကြီးထွက်ပါလေအင်တာမအလေးထားမယ့်ကိစ္စတစ်ခုဖြစ်ပြီးသားရဲ့တာဝန်အရာရောကျွန်တော်တို့နိုင်ငံရဲ့တိုက်ခါအရာရောဒီရွေးကောက်ပွဲကိုအောင်အောင်မြင်မြင်နဲ့ကျမကြီးအရာလုံလုံချုံချုံကျင်းပနိုင်ရဲ့ဆိုတော့ကျမတို့ပြချင်အလုံးပူပေါင်းဆောင်ရွက်ပြီးတော့ပြည်သူတွေယုံကြည်နိုင်အောင်လို့ပြည်သူတွေကျေနပ်အောင်လို့လုပ်ပေးနိုင်တယ်လို့လည်းကျမတို့မျှော်လင့်ပါတယ
်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်ပြည့်စုံတာမှာပြည့်စုံမှုဤရွယ်ပြီးအိမ်တော်စုစီရင်ကိုအချိန်မခံပဲစီရင်ကောက်ယူရကအချက်လက်လွဲမှားတဲ့အခြေအနေနဲ့ကြုံခဲ့ရတာလို့လည်းအလုံသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနကြည်ရောင်စုဝင်ကြီးဦးသိန်းစွေနဲ့ပြည်ထောင်စုရေးကောက်ပွဲကော်မရှင်ကတင်ကြားရေးတာဝန်ခံဦးမြင့်နိုင်တို့ကရှင်းလင်းခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမဲဆန္ဒရှင်စီရင်ထုတ်ပြန်ပြီးတဲ့နောက်အချက်လက်တွေမှန်မှန်မှန်လာရောက်ကြည့်ရှုစစ်ဆေးသူတွေနဲ့မှားရင်းတဲ့အချက်လက်တွေကိုပြင်ဆင်ဖို့ရှောက်လွှာဖြည့်ဆက်သူဦးရေဟာအရင်ကထက်ပိုများတဲ့အတွက်ဒါဟာရွေးကောက်ပွဲလုပ်ငန်းစဉ်ကိုစိတ်ဝင်စားမှုတိုးလာတဲ့လက္ခဏာအဖြစ်အကောင့်ဘက်ကရှုမြင်ကြောင်းရွေးကောက်ပွဲကော်မရှင်ဦးမြင့်နိုင်ကပြောဆိုခဲ့ပါတယ်
။အခုတောင်းဆိုထားတဲ့ဟာတွေကိုဟိုတက်တဲ့ဟာအထွေထွေဥပဒေချတာရဲ့ဒုမှုကြီးကြိုက်ဥစ္စာရဲ့ကျွန်တော်ပေါင်းပြီးတော့အမြန်လို့ဒါတွေကျွန်တော်တို့ဖြည့်သွင်းသွားပါမယ်။ဘလို့ဖြည့်သွင်းပြီးရင်အခုတော့ကိုယ်စလဲလောင်းနေကိုသူတို့ရဲ့မဲဆန္ဒရှင်တွေဘယ်သူတွေကြံနေတယ်လဲဆိုတာကိုခုပြုပြင်တဲ့မဲစင်းသဇုံစီစီတူနဲ့လက်ပြီးတော့ကျွန်တော်တို့ပေးဖို့လည်းအစီအစဉ်ရှိပါလားခင်ဗျာ
။နိုင်ငံရေးလေးလာတုံသက်သူဒေါက်တာရန်မျိုးသိန်းကတော့ရွေးကောက်ပွဲကျင်းပဖို့၃လလောက်သာလိုတော့တာကြောင့်အချိန်မီပြင်ဆင်နိုင်အောင်အရက်ဖက်အဖွဲ့ကြီးတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့သုံးသပ်လိုက်ပါတယ
်။လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကော်မရှင်အဆင့်ဆင့်ရဲ့ဒီလုပ်ရည်ကိုင်းအားနည်းချက်ကိုပေါ်ပြနေတယ်လို့မြင်ပါတယ်။၃လလောက်ပဲကျန်တော့တဲ့အချိန်အတွင်းမှာမဲဆင်းတွေကိုကျေစုမှန်ကန်မှုဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တခုတည်းမဟုတ်ခင်းနဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဆက်ဆက်နေတဲ့ဒီရပ်ဖက်အဖွဲ့အစည်းတွေရဲ့အကူအညီကိုပါရယူပြီးတော့အမြန်ဆုံးပြုပြင်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
။ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိတက်ထားမှာပါ။ဒီအထက်ကအချက်အလက်အမှားယွင်းတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စီရင်အစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပမီတလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့ရှိတယ်လို့ကော်မရှင်ကစီစဉ်ထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူဦးရေဟာ38တန်းကျော်ရှိမယ်လို့ကော်မရှင်ကခန့်မှန်းထားပြီးတန်းနဲ့ချီတဲ့ဒီပါရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်တဲ့အစီအစဉ်တွေကိုလည်းတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါပေမဲ့လည်းဒီပါရောက်မြန်မာနိုင်ငံသားတွေလက်တွေ့မှာမဲပေးခွင့်ရဖို့အခက်အခဲတွေရှိနေပြီးအထူးသဖြင့်ရွှေပြောင်းအလုံသမားတွေမဲပေးနိုင်ခွင့်ရဖို့မရေရာတဲ့အခြေအနေနဲ့ကြုံနေရတယ်လို့အလုံသမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ရှင်။ကျွန်မမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလနဲ့ကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အင်တာနက်လိုင်းပေါ်ကနေသတင်းအချက်အလက်တွေကိုစစ်ဆေးနိုင်ဖို့နဲ့အသိပညာပေးဖို့လိုအပ်ချက်တွေရှိနေတဲ့အပေါ်အရက်ပတ်အဖွဲ့အစည်းတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရွေးကောက်ပွဲကျင်းပဖို့၃လလောက်သာလိုတော့တဲ့အချိန်မှာသတင်းအချက်အလက်တွေမှန်မှန်ကန်ကန်ရရှိနိုင်ဖို့အခက်အခဲတွေရှိနေတဲ့အပေါ်ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကသတိပေးနေကြတာပါ။အထူးသဖြင့် COVID-19 ကာယရောဂါကြောင့်အသွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာအွန်လိုင်းကနေနိုင်ငံရေးလှုပ်ရှားမှုတွေပုံများလာနေရကြောင်းသတင်းအချက်အလက်မှန်ဆိုတာသိနိုင်ဖို့ပိုပြီးအရေးကြီးလာနေရလို့ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားမှုအဖွဲ့ဖြစ်တဲ့ New Myanmar Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူးမမျှနန္ဒာတင်ကပြောပါတယ်
ကတည်းကဒီ cyber hacking နဲ့ပတ်သက်ပြီးတော့တိတဲ့လူကအများကြီးတွေလို့ထင်တယ်။ဒါနဲ့လည်းတကယ်တမ်းကိုလူလူကြီးတခုလုံးတည်းရဲ့အနေနဲ့ဆိုလို့ရှိရင်တော့အဲဒီ cyber hacking နဲ့ပတ်သက်ပြီးတော့သူတို့သိတော့မသိသေးဘူးပေါ့နော်။ဟိုမှာတရင်အမှားတရင်ဟောတယ်သူတို့နေလဲကြတော့အဲဒီခွဲကြတော့ခက်တဲ့အပိုင်းတော့ရှိမှာပေါ့နော
်။မြန်မာနိုင်ငံရဲ့လူကြီးခမန်းကြီး40ရာခိုင်နှုန်းလောက်အသုံးပြုနေတဲ့ Facebook အပါအဝင်လူမှုကွန်ရက်တွေဟာကာယရောဂါကာလမှာပုံမှုတွင်ကျလာနေတာပါ။ နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုရိုင်းအားလည်းကယောဂကာလမှာပဲ Facebook စာမျက်နှာအသစ်တစ်ခုဖွင့်လှစ်ပြီး online ဆွေးနွေးမှုကြီးလုပ်နေပါတယ်။ဒီလိုပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာအဓိကတာဝန်ရှိရပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လည်းလိုအပ်တဲ့သတင်းအချက်အလက်တွေကိုထိထိရောက်ရောက်ဖြန့်ဖြူးပေးနိုင်မယ့်နည်းလမ်းတွေကိုသုံးဖို့လိုအပ်နေပြီလို့ရွေးကောက်ပွဲပညာပေးလှူရှာမှုအဖွဲ့ဖြစ်တဲ့ပြင်စမမန္တန်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ်
။ရွေးကောက်ပွဲမှာမလုပ်ရမယ့်ကျွန်တော်တို့မပြောရမယ့်ကောင်းရမယ့်ကိစ္စမျိုးတွေကိုပြည်သူလူထုတွေကိုကျွန်တော်များများလေးပြောပြဖို့လိုပါသေးတယ်။အဲ့ဒီဖက်ပါတော့အားနေနေမလုပ်ဘူးမဟုတ်ဘူးလုပ်တယ်။ဒီပြင်မဲ့လို့ဒီထက်ပိုပြီးတော့မှကောင်းအောင်လုပ်နိုင်တယ်။ဖန်ပြီးလဲနေအများကြီးရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ။ဟုတ်ကဲ့။
နိုင်ငံတော်အတိုင်ပင်ခံကကာယယောဂနဲ့ပတ်သက်ပြီးဆွေးနွေးဖို့ Facebook စာမျက်နှာဖွင့်လှစ်လိုက်ပြီးမြေကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်မှာဒါဟာမဲဆွယ်စီယုံဖို့ရည်ရွယ်တာလားဆိုပြီးမေးခွန်းထုတ်နေရပြီးဝေဖန်တာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကာလမှာဒီလို online အသုံးပြုပြီးသတင်းအချက်အလက်ဖြန့်ဖြူးရတာကနိုင်ငံရေးအင်အားစုတွေအသုံးစွဲသူတွေကြားထိတ်တိုက်ပြဿနာတွေပေါ်လာနိုင်တဲ့အန္တရာယ်မျိုးကိုလည်းကြိုတင်သတိထားဖို့လိုရလို့ရွေးကောက်ပွဲစောင့်ကြည့်လှုံ့ဆော်မှုအဖွဲ့ဖြစ်တဲ့ဖန်တီးအင်ကဦးမျိုးခိုင်ကပြောပါတယ
်။ရရှင်ရဲ့ဒီပခါတွေလည်းပူပြီးတော့ဖြစ်နိုင်ကြီးတော့ရှိရပါတော့။ဒါကြောင့်လဲဆိုတော့ကိုမန့်နေမှာပဲထောက်ခံသူနဲ့ထောက်မခံတဲ့သူနဲ့အချင်းချင်းကျွန်တော်တို့ဒီပခါဖြစ်မှာဟာကိုပူပြီးတော့ညားနိုင်တဲ့ပုံစံကျွန်တော်ရှိမယ်။လွတ်တော်ကိုယ်တိုင်တော့တက်တက်တဲ့အရင်းမှားတွေပါချဝေနိုင်ကြီးလည်းပူပြီးတော့ရှိတယ်
။ကာယောဂကာလမှာအင်တာနက်အွန်လိုင်းကနေနိုင်ငံရေးလှုံ့ဆော်မှုတွေပုံများလာတာနဲ့အမျှနိုင်ငံရေးပါတီတွေကြားစင်ကောမှုတွေကွာဟာချက်တွေရှိလာနိုင်တယ်လို့လူထုကြားမှာလည်းအချက်အလက်မှန်စစ်စစ်ဖို့ခက်ခဲလာနိုင်တဲ့အတွက်ကြိုးကျင်ကာဝယ်ဖို့ရွေးကောက်ပွဲစောင့်ကြည့်လှုံ့ဆော်မှုအဖွဲ့တွေသာမက USAID, UKE, Australia Aid တို့လိုနိုင်ငံတကာကူညီပေးရေးအေဂျင်စီတွေကလည်းကြိုးပမ်းနေကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။ချမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်တွင်တောင်ပိုင်းချမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့မနေ့ညနေပိုင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။မနေ့ကညနေပိုင်းမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့နန်းခမ်းမြို့နယ်ဟတ်ဟင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရာနဲ့ချီတဲ့ရွာသားတွေလည်းတရုတ်နယ်ဇာဖက်ကိုတိမ်းရှောင်ထွက်ပြေးနေရတာပါ။နန်းခမ်းမြို့နယ်ဘက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပေမဲ့ထိခိုက်မှုနဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ပြောခွင့်ရပုံမှုဆိုင်ခန်းဆိုင်ကပြောပါတယ်
။ဖြစ်တာတော့ဖြစ်တယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တို့ဒီအောက်ခြေတက်တော့တည်င်းမတက်သေးခင်ဗျာ
။တိုက်ပွဲဖြစ်ပွားရဟတ်ထင်ကျေးရွာသားတွေဟာနိစ္စရတရုတ်နယ်ဇာဘက်ကိုတိမ်းရှောင်နေရတယ်လို့ဒေသခံရွာသားတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရှမ်းတန်းတော်စစ်သတင်းဌာနအက်ဒီတာနန်းဟုံကအခုလိုပြောပါတယ်။
ที่ยาดากะวันหัดหินสุดได้ยัวบ่เนาะไอ้ยัวกะนําคําอยู่เน่ได้มาไอ้ยัวไปยาดาไปยกแท้ตีจ้ะเลยยัวตาฤวินแท้ตั๋นมาได้เลซะอะปอกบ่เนาะเลซะมาฉี่จ้ะเลยไอ้ยัวกะยัวตาอู้ยีกะเตียจ่อได้ไปยกแท้ตีดากะဒီမနေ့တော့ဘာမှထပ်မကြားမိဘူးလို့ပြေးတဲ့လူတွေလည်းမြေပြန်ကြတယ်လို့ပြောတယ်ရှင်။
တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာတရုတ်နယ်စပ်နဲ့နီးကပ်နေတာကြောင့်တရုတ်စစ်တပ်ဘက်ကလည်းနယ်စပ်ဘက်မှာလုံခြုံရေးယူထားပြီးစီရေလှုပ်ရှားမှုတွေရှိနေတယ်လို့နယ်စပ်ဒေသခံတွေကပြောပါတယ်။နန်းခမ်းမြို့နယ်ဖက်တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့တပ်မတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။တရပိုင်းတွင်နန်းခမ်းမြို့နယ်ဘက်မှတပ်မတော်ဘက်ကနေအင်အားတိုးချဲ့လာတယ်လို့ RCSS SSA ပြောခွင့်ရဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါတယ
်။ဒီလိုလူတို့ကလမ်းကျောင်းရင်းတွေထွက်ပြေးရတာတို့ပြီးတော့ရွေးကောက်ပွဲနဲ့နီးလာတာတို့ဒီငင်းဖြစ်တာတို့ငယ်တော်သေးသေးငူရှိတာပေါ့နော်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်။ Pigida Mala Nasangaya Nima, Shamina Shivan, Pinto Munedwe, Asi SSSC, Shalanaka and Pune, Yamatam Roduja, Pipe Wachipwa Katalu, Piwaila Nasakunia Nigani, Mala Toyaniti, Shamina Tambai, Manka, Gidine, Mina Munedoma, Pipe Wachipwa Kavare, Yamatam Ronine, Shamina Bama, Pia Tinya Tar Elu Suvime, Ambalan Fi and Eli Pune, Asinulu, Pipe Wachipwa Navy. Tang Wan Shami Tamro, RC SSC, Yang Wan Shami Tamro, SSBB, SSC, Kachin Lula Yipua Tian Yi, Kukan Tapo Tunele, Pajakana, Pipeway Chipuan is a chipare, Geno Naiko Ain, Puyu in Yama Bindred, Rim Pipu Tabare.
China Yama, a little of Puyabo, Yolin Jenna. တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေဒီရက်ပိုင်းအတွင်းစစ်တိုက်စုတို့ဖမ်းဆီးခံရတယ်လို့အလုသမားတွေကိုတရားမဝင်လူမောင်ခိုးတဲ့လုပ်ငန်းတွေမှာအာဏာပိုင်တွေပါဝင်ပတ်သက်နေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါကိုဗစ်
ထိုင်းရဲ့အာဏာပိုင်ထိုင်းရဲ့တွေဟိုဒီလူကယ်ရီပို့ဆောင်လေးနေရာတွေမှာထိုင်းမြန်မာလူကယ်ရီပွဲသားတွေကလက်ဝင်ပေးပြီးပို့ခိုင်းတာတွေအရေးအကြီးကြီးဟူပါတယ်ခါထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုခေါ်ဆောင်လာတဲ့ရင်မောင်းသူဟာအမှတ်6ရဲတပ်ရင်းကအသက်
也在会个来来参加个亚马卡阿对马，第二幕也马南人家三款的亚股对戏个亚将，太阳那边的个特定特别差吧嘞。今晚买一马，太阳马内在个你特定比布尼了吧？UAE Mobile App的股，Smartphone的马，download用来麻痹。Android Phone的端数用Google Play呢，iPhone的端Apple App Store的马。 VOA Burmese sore app ko download lou nai ma de. VOA Nyamathana sore logo ne phit lo sha phu ya da lwe ku ba de. Di application ga ni VOA season ne ko dai yai na sin chi shu nai ne pyin ko nit da ya chein nai ma le tadin saung ma ri apat sin gan na ri ko na sin phat shu nai ma de nya.
နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ရဲ့သမိုင်းတခြားပထမဆုံးအကြိမ်အဖြစ်အဖွဲ့ဝင်နိုင်ငံအားလုံးက နိုင်ငံတကာအလုပ်သမားဥပဒေတရားကိုတည်ငြိမ်တည်မြှောက်တဲ့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါပြီ။အစိုးဆုံးပုံသဏ္ဍာန်ကလေးလှုပ်တာအသုံးပြုမှုတရားစီရင်ဆိုင်ရာသဘောတူညီချက်အမှတ်128ကိုအဖွဲ့ဝင် 129စလုံးလက်မှတ်ရေးထိုးခဲ့တယ်ဆိုတဲ့ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ဒီသဘောတူညီချက်မှာအခုနောက်ဆုံးတွန်ကာနိုင်ငံကပါပါဝင်လက်မှတ်ရေးထိုးလိုက်တာဖြစ်ပြီး
Today ratified our convention on the worst forms of child labor for the first time in ILO history.
ဒီလိုအချက်တွေဟာကဘာတစ်ဝှမ်းလုံးအတူတကွာရရှိတဲ့နယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ ဒီနေ့လိုမျိုးသဘောတူညီချက်အပြည့်အဝရခဲ့တာဟာရှေ့ဆက်ပြီးတော့ရည်မှန်းတာတွေကို
ရှစ်ဆက်ဆောင်သွားနိုင်ဖို့လမ်းပွင့်သွားတာပါပဲ
အခုနိုင်ငံအားလုံးလက်မှတ်ထိုးလိုက်တဲ့သဘောတူညီချက်ဟာကလေးလူသားအသုံးပြုမှုလုံးဝမရှိတော့အောင်ရည်ရွယ်ထားတာလို့သူကရှင်းပြပါတယ
် rules these are requirements that should be observed universally in the world and if you
သဘောတူညီချက်အမှတ်18နှစ်ဟာလုံးဝဒီနိုင်ငံစည်းနှင်းပုံစံတွေနဲ့ကလေးအလုံးသမားအသုံးပြုမှုအားလုံးကိုအပြည့်အစုံဆိုင်သွားဖို့ဖြစ်ပါတယ်လေမန်းဆိုင်ရာအနိုင်ကျင့်ဆော်ကားတာတွေခလိစသာသုံးတာတွေအနေရှိတဲ့လုပ်ဘေးဖြစ်နိုင်တဲ့အလုပ်တွေမှာခလိတွေကိုအသုံးပြုတာမျိုးတွေနဲ့ခလိတွေကိုမညှမတာခိုင်းစီကြတာမျိုးတွေဆိုရှင်ဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်စင်ကြီးပြီးပြီးတော့ညင်းလို့မရပါဘူ
းဒါကြောင့်အခုဆိုလို့ရှိရင်တကဘာလုံးကခလိတွေအတွက်ဥပဒေအရအကာအကွယ်တစ်စုံတရာရရှိခဲ့ပြီလို့မစ္စတာရိုက်တာကပြောပါတယ်ဒါပေမဲ့ကဘာကြီးမှာခလိလို့သမအသုံးပြုနေတာတွေရှိနေတုံးပဲဆိုတာကိုလည်းသူကထောက်ပြပါတယ်
Every country in the world, and so every child in the world, has legal protection against these forms of extreme abuse.
အခုထိကလေးလူသမားပေါင်း152တန်းရှိနေသေးပြီးတော့တဝက်နီးပါးဟာအစိုးဆုံးအခြေအနေမျိုးတွေမှာအလုံးလုံးနေကြရပါတယ်။ဒါကြောင့်မလို့ကလေးလူသမားအသုံးပြုမှုတိုက်ဖြတ်ရေးကိုရပ်လို့မရသေးပါဘူး။
ဒီအတွက်လည်းကုလသမဂ္ဂရဲ့ရည်မှန်းချက်တွေအတိုင်းကလေးလူသားပပျောက်ရေးကိုအရှိန်မြင့်ဆောင်ရွက်သွားကြရလိမ့်မယ်လို့လည်းသူကသတိပေးခဲ့ပါတယ်။အခုလို COVID-19 ကပ်ရောဂါကျနေတဲ့အချိန်မှာအခွင့်ကောင်းယူပြီးကလေးလူသားပပျောက်ရေးကိုကြိုးပမ်းသင့်တယ်လို့လည်း ILO အကြီးအကဲကအကြံပြုခဲ့ပါတယ်။
ILO working with member states to find new ways
အခုလိုမျိုး COVID-19 ကပ်ရောဂါကျနေချိန်မှာကလေးလူသားအသုံးပြုမှုအဆုံးသတ်ရေးပိုးပြီးတော့လှုပ်လို့ကောင်းတဲ့အခြေအနေပါ။ဒါကကဘာကြီးကိုကျွန်တော်တို့ဘလူးဖန်တီးခြင်းလဲဒီဘေးဆိုးအကြက်တဲကြီးကြားကနေပြီးတော့ကဘာကြီးကိုပို့ပြီးတော့ကောင်းအောင်လို့ဘလူးတိဆောက်ကြမယ်ဆိုတော့ကြံစားအားထုတ်မှုတွေတဲကတခုဖြစ်ပါတယ
်အယလွန်နဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့လာမယ့်2021ခုနှစ်ကိုနိုင်ငံတကာကလေးအလုပ်သမားပပျောက်ရေးအထိမ်းအမှတ်နှစ်မတိုင်ခင်မှာပဲအခုလိုသမိုင်းဝင်ကန္တတရားဖြစ်ပေါ်လာခဲ့တာပါဒီလိုအထိမ်းအမှတ်နှစ်လောက်ရချင်းရွယ်ရည်ရွယ်ချက်ကတော့ကလေးအလုပ်သမားအသုံးပြုမှုနဲ့ပတ်သက်လို့အသိပညာပေးမှုတွေတိုးမြှင့်ရေးနဲ့လုပ်ငန်းစဉ်တွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့တိုးမြှင့်ဆောင်ရွက်သွားနိုင်ရည်တွေပဲဖြစ်ပါတယ်ရှင်ကျမခွာညိုပါ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဘူးဆက်လက်နားဆင်ကြမှာကတော့မြမအရေးသုံးသပ်တဲ့အစီအစဉ်ဖြစ်ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာပါတီကိုကြည့်ပြီးမဲပေးရမှာလားလူကိုကြည့်ပြီးမဲပေးရမှာလားဆိုတာမြမနိုင်ငံရေးဆောင်ကြည့်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုဆန်တာဆွေးနွေးသုံးသပ်ထားပါတယ်။ကြရဲရွေးကောက်ပွဲတွေကမြန်မာနိုင်ငံမဲဆန္ဒရှင်အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုက်တွန်းချက်နဲ့အညီမလောင်ဘသူပဲပါဆိုတာလူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးကြရတယ်ဆိုရင်ပန်းမယ်မဟုတ်ဘူးလို့ထင်ပါတယ်အခုလာမဲ့ရွေးကောက်ပွဲကြရင်တော့အရင်လိုပါတီကိုပဲကြည့်ပြီးမဲပေးကြအောင်မှာလားသူရင်းဟုတ်မိမိတို့အမလောင်ရဲ့လူကြီးခံကြီးကိုကြီးကိုသွေးကိုကြည့်ပြီးမဲပေးကြမှာလား1990ပြည်ရွေးကောက်ပွဲတော့ငါသူကိုယ်တိုင်ရွေးကောက်ခံအမတ်လောင်းတူဖြစ်ခဲ့သူဒေါက်တာတင်းဆွေကတော့အခုလိုစတင်ဆွေးနွေးပါတယ
်။ဆင်ဆူကနောက်ပိုင်းရွေးကောက်ပွဲတွေမှာ1990နဲ့2010 2015အခုမတူပါဘူးခင်ဗျ။1990တုန်းကတော့တပါတီအာရာချင်းပြုတ်ကျရေးကိုဝုတည်ခဲ့ပါတယ်။အဲဒီတော့ကနိုင်ငံရေးပါတီတွေ935ခုရှိတယ်ရွေးကောက်ပွဲဝင်တော့98ခုဝင်ပါတယ်။အဲ့တော့98ခုထဲမှာ NLD က 92.6 အပြတ်သက်နိုင်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကတော့ဒီမိုကရေစီဆိုတဲ့စံတစ်ခုကိုအမည်တစ်ခုကိုဥတည်ရွေးချယ်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။2010ကတော့တိတိတိုင်ကျွန်တော်တို့တခြားတဲ့ရွေးချယ်ရာပြီးတော့ကြက်ခိုင်ဖုံမျိုးရေးပါတီကိုပဲဟိုရွေးခဲ့ကြရတယ်။2012ကြာပြတ်နဲ့2015တုန်းကတော့အခုမေခေါ်အတိုင်းပဲလူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတဲ့ဆောင်ပုဒ်ကို NLD ကို၌ကကျွန်တော်တို့တင်ခဲ့ပါတယ်တခါအခုတော့ NLD က9နှစ်လောက်တဲ့အခါမှာအားမရတာတွေမဖြစ်စေချင်တာတွေဖြစ်တဲ့လောက်မဖြစ်တာတွေဆက်ရဆက်တဲ့ဝေဖန်မှုတွေကြောင့်ဒီလိုလူကိုကြည့်ရမလားဆိုတဲ့ စဉ်းစားချက်တွေရှိလာတာတော့အမှန်ပါပဲဒါပေမဲ့ကျွန်တော်အမြင်ကလူကြည့်ရင်အမှန်လောင်းတယောက်တည်းကိုကြည့်မယ်ကိုဒေတာကဆိုရင်ဒိဋ္ဌိအမှန်တယောက်မှာလွတ်တော်မှာတယောက်စာပေါ့ကိုကြိုက်တဲ့တယောက်ရသွားမယ်သို့တော်လည်းပဲတန့်ပြီတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စအရီကိုကိုတင်နဲ့ကိုကလူကိုကြည့်ပြီးတော့ပေပါတည်းရဖြစ်ဖြစ်တင်တဲ့အမှန်တယောက်ဟာလွတ်တော်ရဲ့မှာအတွက်မဲတမဲပဲရတယ်ခင်ဗျအဲ့တော့တိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေလူတူတည်းအမတ်တူတည်းသုံးမဟုတ်ပါလို့အမတ်အရေးအတွက်တစ်စုံတစ်ခုကနေပြီးတော့ခြုံပြီးဆောင်ရွက်နိုင်ပါမလားဆိုတဲ့စဉ်းစားချက်လေးရှိမှမလွဲဘူးလို့ကျွန်တော်ယူဆပါတယ
်။ဟုတ်က
ဲ့။ဒါကြောင့်ခု2010လေးပဲအရင်နဲ့မကွာတဲ့ပါတီကိုကြည့်ရမလားဆိုတဲ့အားကတော့တာသေးဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။ကျွန်တော်လေ့လာမှုပြကွာတော့တချို့ဒီမိုကရေစီချုံရဲနိုင်ငံတွေမှာမဲဆန္ဒရှင်တွေရဲ့rights and responsibility voters rights and responsibilities ဆိုရက်ပြဋ္ဌာန်းထားတာရှိပါတယ်အဓိကကတော့ responsibility မဲဆန္ဒရှင်တွေရဲ့တာဝန်မှာဗာရေးထားလဲဆိုတော့ familiarize with the candidates and the issues သူတို့မဲပေးတဲ့လူရဲ့အကြောင်းနဲ့သူတို့နိုင်ငံမှာသူတို့ကြုံတွေ့နေရတဲ့ပြဿနာတွေကဘာတွေလဲအဓိကလွှတ်ဆောင်ပေးရမယ့် issues တွေကဆိုတော့ဒါတွေကိုအဓိကထားပြီးစဉ်းစားဖို့ကမဲဆန္ဒရှင်ရဲ့တာဝန်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲအဲဒီလူပုဂ္ဂိုလ်တယောက်တည်းကိုကြည့်ရဲဆိုတဲ့နေရာမှာလူပုဂ္ဂိုလ်တယောက်တည်းနဲ့ဆက်ဆက်ပြီးတော့ဒီနိုင်ငံရဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာစီးပွားရေးပညာရေးကိစ္စတွေနဲ့စဉ်းစားပြီးတော့သူကြည့်ရမှာပေါ့ဆရာဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာအခု issue တွေကိုကြည့်မယ်မြန်မာနိုင်ငံရဲ့ဆိုရင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်အဓိကအခြေခံအကြဆုံးကတော့ဒါလောလောဆယ်ဖွဲ့စည်းပုံကိုဘယ်လောက်ပြင်နိုင်မလဲအထူးသဖြင့်တိုင်းရင်းသားတွေရဲ့လူတင်တဲ့ဆန္ဒသူတို့ဒေတာတွေကိုပေးထားတဲ့ကိုပိုင်ဥထုတ်ခွင့်ဖွဲ့စည်းပုံမှာပါတဲ့အဟောဘောင်ချက်ပြီးတော့ဘယ်လောက်ပေးနိုင်မလဲဆိုရယ်အဲဒီနောက်ပြီးတော့လက်နက်ကိုင်ဖွဲ့စည်းနဲ့ဘယ်လောက်ညီညာရနိုင်မလဲဆိုရယ်အရေးကြီးတဲ့ issues တွေဖြစ်နေလို့ထင်ပါတယ်ဆရာဒါတွေကလူတွေကြေရည်တွေမှာစဉ်းစားကြနိုင်မယ်ထင်ပါသလား
ဟုတ်ကဲ့ခင်ဗျအခုမေးခွန်းအတိုင်းပဲအမတန်မှဟုတ်လားတိုင်းပြည်တစ်ခုလုံးတစ်ခါတိုင်းပြည်အနာဂတ်ကြီးတစ်ခုလုံးကိုသက်ဆိုင်တဲ့ issue ခေါ်တဲ့အရေးအရာလေးကိုစဉ်းစားတဲ့မဲဆန္ဒရှင်ရှိလာတာကတော့အမှန်ပါပဲကျွန်တော်တို့မဲဆန္ဒရှင်ကငါနဲ့ခံနေတဲ့ဆိုင်ချက်ပြည့်ကျက်တဲ့ပုံမှုရှိလာတာမှန်ပဲခင်ဗျတို့ကြောင့်လည်းအဲ့ဒီအရေးအုပ်ကိုကျွန်တော်ကအားမရဘူးခင်ဗျမာမနိုင်ငံရဲ့လက်ရှိအနေထားကလည်းအဲ့လောက်ထိဟာဖြစ်နိုင်တဲ့အလားအလာ2008ဖွဲ့စည်းပုံကြီးအောက်ခံလို့မဖြစ်နိုင်ကြဘူးသူလည်းအတိကလည်းအများစုကသိထားတော့ကဒီပေါ်ဒီမှာပြစီအပြင်းအယေကိုဥဆောင်နိုင်တဲ့နိုင်ငံပါတီကိုရွေးမယ်ဆိုတော့ရွေးချင်တယ်ဆိုတော့ဆန္ဒကတော့လူတဲ့ပုံပြီးတော့ပေါ့နော်ဟုတ်ကဲသေးတယ်လို့ကျွန်တော်ယူဆတယ်။နောက်မေကွန်နဲ့မှာပါဆိုတော့တိုင်းအရေးနဲ့အလားဤတော့ညီညာရေးတမတော်နဲ့ဆက်ဆိုင်ဆိုတဲ့ကိစ္စလေးပါနော်။တိတဲ့အချိန်ပေါ့ဗျာ2015နဲ့မတူတဲ့အချင်းချင်းတွေ2020မှာရှိလာတယ်လို့ကျွန်တော်ယူဆတယ်။တိုင်းအရေးနဲ့တက်ကလည်းရှိရဲ့ကျွန်တော်ကလည်းရှိရလို့ကျွန်တော်ယူဆတယ်။ခရီးရှိတဲ့ရှိဟာဒီလိုကြီးငယ်နေတဲ့အဲဒါဖက်ဒရယ်ပြောင်းစုတည်ဆောက်ရေးကိုဥတည်တဲ့ပြောင်းလဲမှုမဟုတ်တဲ့ပြောင်းမြင်တော့ဖြစ်နေကြလားလို့ကျွန်တော်သံသယရှိတယ်။ဒါကြောင့် issue ကဘယ်လောက်ကောင်းကောင်းသိချင်မြန်မာနိုင်ငံရဲ့အနေနဲ့အနေထားအဖြစ်ချင်းဟာ2015တဲ့ပုံပြီးကောင်းလာတယ်ဘုလိုရရှိနေတယ်။ဘာပဲတဲ့လို့စကူရည်ဒါအိမ်မတော်မင်းမဲ့အင်းလို့ဒီလွတ်ပဲယူဖို့ပေါ်တခုပါနေပြီတော့သေဖို့ဆိုတာဘလောက်ခင်းလေးတယ်လို့ပြောယူဆတယ်ခင်ဗျ။ဟုတ်ကဲ့
။နောက်တစ်ခုဆရာဒါစကူရည်နဲ့ဘာညာပြောပြလူတွေတချို့ကတွေးနေရတာတချို့ကထုတ်ဖော်ပြီးတော့လည်းပြောကြတယ်။တကယ်လို့ဒီပြုံမကြီးမင်းအောင်နိုင်တာသမလားဖြစ်လာရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာပို့ပြီးတော့လမ်းပွင့်သွားနိုင်တယ်ဆိုပြီးတော့ယူဆချက်တချို့လည်းပဲကြားရပါတယ်။ဆိုတော့လူတွေကတော့တကယ်ပဲအဲ့လိုစဉ်းစားကြလိမ့်မယ်ချက်ထင်ပါသလား
။မဲဟိုစဉ်းစားချက်တော့ရှိတယ်။သို့တော့လက်တွေ့ဖြစ်နိုင်မယ်လို့ယူဆတဲ့လူကျွန်တော်အချင်းနဲ့တော်တော်ရှားပါလိမ့်မယ်။လူယုံမှုရေးမြန်အွန်လိုင်းနာမည်ကိုဒီလိုအသုံးပြုကြတာဟာချက်ခိုင်ဖုံပြွေးနေတဲ့တပ်မတော်ကတပ်မတော်နဲ့ဘလူးပလဲလုပ်တဲ့နိုင်ငံရေးပါတီတွေကနေဒါကနိုင်ငံရေးဆောင်မှုတစ်ခုအနေနဲ့မပေါ်ဘူးလို့ကျွန်တော်ယူဆပါတယ်။ဘုရားမူရမယောင်းလည်းတမတာဖြစ်ဖြစ်အနာတဲ့အရေးပါတဲ့နေရာတဲ့ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဟာသူ့ကြောင့်မရတာမဟုတ်တဲ့နဲ့သူ့အထက်ကပေါ့နော်အရင်ကတည်းကအခုချိန်ကြီးဟိုအသက်ရှိချင်ချဖြစ်တဲ့
ကျွန်တော်ဘုရားတန်ရှင်အခအဝင်ပေါ့နော်အဲ့ဒီအောက်စုကနေဆောက်ရွက်ထားတာဒီကိုဘုရားမင်းအွန်လိုင်းကြောင်းလွှမ်းနိုင်မယ်လို့ကျွန်တော်မြင်နေတွေ့ဒီစဉ်းစားချက်ကလည်းကျွန်တော်တင်နေအောက်စုတစ်ခုကိုမရရင်အတွက်တင်နေငွေအရှိတစ်ခုတည်းမပူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျသူတို့ထက်ကဘုရားမင်းတန်ရှင်တို့အဆိုင်ရောက်ထားပါဘူးလို့လည်းအဲ့ဒီတော့ကြီးလာပြီ ဒီမှာနိုင်ငံရေးမှာဘလောက်နောက်ကကျူးဆွဲထန်သေးလဲဆိုတာတော့ကျွန်တော်တို့မသိကြဘူးပေါ့ဆရာဒါမဲ့ကျွန်တော်ပြင်မှာဆက်ပြီးတော့မေးချင်တာကမူနာတစ်ခုကိုပြန်ကြည့်ရင်တိုင်းရင်းသားတွေနဲ့ငင်းချမ်းရေးစစ်စစ်တဲ့နေရာမှာဘုဂျုံကြီးသိမ့်စိန်ဦးသိမ့်စိန်သမရဖြစ်ခဲ့တုန်းကပူပြီးတော့ခီးတွင်ခဲ့တယ်ခီးရောက်ခဲ့တယ်ဆိုတာလူများလက်ခံကြပါတယ်ဒါဘာကြောင့်လဲဆိုရင်သမရအနေနဲ့တက်မတော င်းအောင်နိုင်ဖြစ်လာရင်စုအနေနဲ့ဟောဒီလိုပုံစံမျိုးလုပ်ပြီးတော့တိုင်းရင်းသားတွေနဲ့ဆက်ဆက်တဲ့နေရာမှာတက်မတော်ရဲ့ထော်လော်ကလန်းလုပ်မှုပို့ပြီးတော့နေပါသွားနိုင်တယ်လို့ယူဆနိုင်ရာကြောင့်မရှိတော့ခင
်အဲလိုလေလို့ပြအင်းသင်ကဘာဖြစ်လို့ဒီနေရာဟင်းကိုရှာပြီးကောက်ခဲ့ခေါ်တယ်အဲ့ခေါ်တဲ့အတွက်ကအတိုင်းဒီပြောင်းသွားလို့အပိကရတယ်ဒါညီငန်းစီညီရာကိုလူလူတော့အောင်ဆုံးစုကြည့်ဆိုတက်တော့လေဒီလမ်းပေါ်မှာပဲအဲဆက်ဆောင်ပါလေခေါ်တယ်ဘုဒ္ဓမင်းမအောင်လိုက်ဟိုကသွားမှန်းပြီးတော့ဆောင်းလမ်းနေသွားရှိရဲ့ခေါင်းဆောင်တူလို့ကျွန်တော်မယူဆဘူးသူတက်တဲ့ချင်းလည်းပဲဟလာတောက်တော့ဟာနိုင်ပေါ်ဒီဘုံတဲ့ဘေဘီကာကိုရမယ်ဆိုတဲ့အတုံးလုံးနဲ့သူတုံးရတယ်။နောက်တစ်ခါဒီကြားထဲမှာလည်းတိုင်းသားတွေနဲ့ပတ်သက်ရင်အာအုံးကြီးဆိုးရတဲ့အနေထားတည့်ရပေါ့နော်။အတိအကျကျပြောရင်ဒီအနောက်ဖက်ဆက်မျက်နှာလို့ပြောတဲ့ရခိုင်ပြည်နယ်ကစီရင်ကိစ္စရယ်။နောက်တစ်ခါအရှေ့မြောက်ကဝါပြည်နယ်ကအိမ်ဆက်ဒီနှစ်ခုဟာဒီလက်ကမှာပူဆိုးလာတယ်။ဒီငါနဲ့ပူဆိုးလာတာအဆောရဆိုးလာတယ်စက်တက်နဲ့ဆိုင်နေတယ်ခင်ဗျအဲ့တော့အဲ့စက်တက်တို့ပြောရင်ဘုံယုံမှုငင်းအောင်လည်းဟာတောင်းအောင်ရှိဖို့ကိုစပါလေဒါကြောင့်ဥဒ္ဓါသမဏတိဖြစ်ပါဝိပ္ပတိဖြစ်ရင်တဲ့ဒီရဲ့ခိုင်းသားရင်းနဲ့အပစ်တဲ့အရေးကိုဂိုင်းခွဲရပါပူပြီးတော့တောင်းဆိုးသွမ်းနိုင်တယ်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျဟုတ
်တိုင်းရင်းသားဒေသတချို့ကလူတွေက NLD အစိုးရရဲ့တိုင်းရင်းသားတွေဘောသဘောထားဘူးသိမကျေနပ်ကြဘူးအဆန်မကြေကြဘူးအဲ့ဒါကြောင့်ဘုရားဦးကြီးမြောင်ဟန်ကတော့တိုင်းရင်းသားနဲ့ပူပြီးနိစ္စမှုရှိမယ်ဆိုပြီးတော့တွေးတဲ့အတွေ့အကြုံလေးရှိပါတယ်။တကယ်လို့ပါတီတပါတီစီနံအစိုးရမဖွင့်နိုင်တဲ့အခြေအနေဖြစ်နေရင်ညှို့မောင်းဖွင့်မယ်ဆိုရင်တော့မှပဲတမတော်လူလာတဲ့ဘက်နဲ့ပေါင်းပြီးဖွင့်နိုင်တယ်ဆိုရက်သဘောထားတွေလည်းဖြစ်နေရကြားပါတယ်။အဲ့ဒီကြောင့်ပဲလုံးဝမဖြစ်နိုင်ဘူးလို့ဆက်ပြင်ပါတယ်။
ဒုက္ခပေါ်နီးလာတဲ့အခါမှာနိုင်ငံရေးဆလုပ်ကနေတဲ့နိုင်ငံရေးပြည်ကွန်းတွေမျိုးမျိုးနဲ့ဆောင်ရွက်လာကြတော့ဒါစဉ်းစားမှုတွေအမျိုးမျိုးထွေပြားလာကြတာတော့အမှန်ပါပဲ။သို့သော်လည်းပဲမဲပေးမဲ့လူတွေရဲ့စဉ်းစားချက်ကတော့တော်တော်လေးတည်ငြိမ်ပြီးတော့ရင့်ကျက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်။သို့သော်လည်းပဲလူကအမျိုးမျိုးပေါ့ဗျာ။ဒီလိုကာလမှာပေးကြွေးပြီးတော့ခွန်ပြီးတော့လုပ်တဲ့ကိစ္စတွေဖြစ်နိုင်တယ်ဒီအရည်လည်းမရှိဘူးလို့ပြောလို့မရဘူးအဲ့ဒါလည်းငါးနှစ်စာလောက်ထားတာအမေရချက်တည်းအတွက်ပိဆက်ကောင်းပြပိဆက်မယ်မဆန်းတဲ့နေတစ်ခုရှိကောင်းရှိမယ်ပြောလို့တော့မရဘူးပေါ့နော်အနည်းလေးတော့ဝိဇာနာဆိုးလေးတဲ့အတွက်မြို့မြို့ဖြစ်နိုင်တယ်လို့ပဲဟိုယူဆပါတယ
်ရေတောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာပူပြီးတော့တရားပြများစဉ်းစားနိုင်လို့ရတယ်ပြည်သူတွေနဲ့ရေတောက်ပွဲနီးကပ်လာတဲ့အခါမှာဦးဇလရီပါတီယူနဲ့ပြိုင်ပွဲဦးနေနဲ့ထိပ်သွင်းမှုကလည်းများများလို့တော့ပေါ်ဆရာအပြန်အလှန်လွတ်လပ်လပ်ပြောနိုင်တဲ့ဓာတ်တူတိုင်ခွင်းမှာ level playing field ရပြီးတော့သူတို့ပြောနိုင်ဆိုနိုင်တဲ့အခြေအနေရတဲ့လူအတပေါ်ဆရာပို့ပြီးတော့မြန်မာနိုင်ငံမှာအခုထိတော့ရတာသိမတွေ့သေးဘူးဆရာ covid 19ကြောင့်လားနိုင်ငံရေးအခြေအနေကြောင့်လားဆရာ
ဒီကိုရိုနာဗိုင်းရပ်စ်ပေါ်ဆရာကြီးကြောင့်ရုပ်ောက်ပွဲကိုအဲ့ဘူရှိမှာတော့အမှန်ပဲအမလောင်းလေးကကောင်းကောင်းနေနဲ့ပြီးမဲ့ပေးတဲ့လူကြီးတွေပုံကမဆောင်ဆန်တာတော့ကြက်ကံမတွေမချိနေတဲ့အပြန်အလှန်နားလည်မှုအပိုင်းပါတစုံကြရတာပါနေတဲ့ရှိပါလိမ့်မယ
်ရေရိုးစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းတင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်ကအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ကိုဗစ် -19 ကာဝယ်ဆေးတွေလုံလုံလောက်လောက်ထိုးနေနိုင်တဲ့အခြေအနေကိုမျှော်ရှိသေးခင်မှာလူစုလူဝေးတွေကိုကိုဗစ် -19 သက်မဲ့ချက်တွေနဲ့အတူတဆင်ချင်းပြန်လည်ခွင့်ပြုသွားဖို့ပြင်ဆင်နေတာကိုတည်မြင်နေရပါတယ်ကိုဗစ် -19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်မှုကလည်း6လနဲ့အထက်ကြာမြင့်နိုင်အောင်မယ်လို့ပညာရှင်တွေကခန့်မှန်းသုံးသပ်နေတာကြောင့်ကာဝေးဆေးတွေလုံလုံလောက်လောက်မရရှိနိုင်တဲ့ခင်မှာရောဂါကူးစက်မခံရစေဖို့အတွက်ဂျူတင်ကာဝေးနည်းလမ်းတွေကိုသတိပြုပြီးလိုင်းနာဆောင်ရွက်ကြရအောင်ပါပါ။တူးတယောက်ချင်းစီကနေစပြီးဂျူတင်ကာဝေးနည်းလမ်းတွေကိုမမေ့မလျော့သတိပြုလိုင်းနာဆောင်ရွက်သွားကြဖို့လိုတယ်လို့အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါလေ။
တူးချင်းနဲ့ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်ပိုမရှိဘူးဆိုပြီးတော့ဒီကာဝေးနီးလန်းတွေကိုမဆောင်ရွက်ဘူးဆိုရင်ကယ်၍များတော့ယောဂပိုရှိတဲ့သူတွေပျောက်ကင်းသွားတဲ့သူကနေတစ်ဆင့်ပြန်လည်တွေ့တယ်ဆိုတာလည်းဆရာတို့အနေနဲ့ကြားသိနေရတယ်ပေါ့နော်အဲ့ဒီခါမှာဒီ quarantine center နေထွက်လာတဲ့သူပဲဖြစ်ဖြစ်ယောဂပို negative ဖြစ်ပြီးတော့ဒီပြည်သူလူထုတွေပြန်ရောက်လာတဲ့သူတွေကပဲဖြစ်ဖြစ်တန်တဲ့သူတွေစီကိုကူးစက်နိုင်မှာသေးတယ်ဆိုတဲ့အသိလေးထည့်ထားဖို့လိုပါတယ်ဒါကြောင့်ကာဝေးနီးစနစ်တွေကိုရှင်းချလို့မဖြစ်သေးပါဘူ
းကာဝတ်လျှော့လုပ်ငန်းကိုလုပ်ကိုင်နေတဲ့ကိုတက်ပိုင်ဆိုကလည်းကိုဗစ် -19 ကာဝေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ်မဆနဲ့ဆက်ပြီးလှုပ်ဆောင်တင်တယ်လို့ယူဆပါတယ်အထူးသဖြင့်လူစုလူဝေးတွေကိုတနိုင်သမျှရှောင်ကျဉ်တင်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဓိကတော့လူစုလူဝေးရှောင်ရမယ်ခင်ဗျလူစုလူဝေးဘာဖြစ်လို့ရှောင်ရမလဲဆိုတော့လူတွေစီမှာကဘယ်လိုယောဂဘူတွေရှိနေလဲဆိုတော့မသိနိုင်ဘူးလေအဲ့တော့ကြောင့်ကျောင်းနေတဲ့လိုအပ်သလိုလူစုလူဝေးများတဲ့နေရာတွေကနေရှောင်ရှားပြီးတော့နေရမယ်လို့ကျွန်တော်ယူဆပါတယ်
COVID-19 ကာဝေးလှုပ်ဆောင်ချက်တွေရဲ့မှာလူတွေကိုစီလိုက်နာလှုပ်ဆောင်ကြကြပေမဲ့လက်တွေမှာလိုက်နာလှုပ်ဆောင်ဖို့အခက်အခဲနေတဲ့အချက်တစ်ခုကတူနဲ့တူ၆ပေခွာပြီးနေထိုင်ရမယ်ဆိုတဲ့အချက်ပဲဖြစ်ပါလေအထူးသဖြင့်ရုတ်တရက်ရုံဆင်းပြလို့တဲ့အချိန်မျိုးရင်းဘက်စကားတွေကိုစီးတဲ့နေရာမှာလိုက်နာဖို့အခက်အခဲနေကြတာပါဝန်ထမ်းတူဖြစ်သူကိုဇီလင်းထုတ်ကလည်း customer နဲ့စကားပြောတဲ့အချိန်ဝန်ထမ်းချင်းချင်းစကားပြောဆိုတဲ့အချိန်တွေမှာတူနဲ့တူ၆ပေခွာကနေစကားပြောဆိုဖို့မလွယ်တာကြောင့်နှာခေါင်းစည်းတက်စင်တာနဲ့လက်တန်ရှင်ရင်လွတ်တာတွေကိုပိုပြီးကြီးဆိုင်လို့ဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။တ
ူနဲ့တူ၆ပေခွာတာဆိုရင်တော့အစင်မျိုးဆွကြပါဗျာ။ဟိုလုပ်ငန်းရှင်နဲ့စကားပြောတာ၊ကာစတမာနဲ့စကားပြောတာခါကျအနည်းဆုံးနီးကတ်တော့ပြောရတယ်ဗျာ။အနည်းဆုံးခွာဖြစ်တော့တစ်ပေ၊နှစ်ပေလောက်တော့ခွာပြီးပြောရတယ်။အနည်းဆုံးကတ်တော့ကတ်ရမှာပဲ။ဟိုအဲ့လိုမှရောက်ဖို့ရှင်းပြီးဆိုတော့ကိုယ်လည်းမသိနိုင်ဘူးလေ။ဒါမဲ့ဟိုကျန်တော့အများအားမဆက်ထားတင်တယ်ဗျအိမ်မှာနေတဲ့အချိန်ကလွယ်လို့ပေါ့လက်ကတော့အများအားစဉ်းနေရမှာပဲ
COVID-19 ဟာဒုတိယလှိုင်းအနေနဲ့ပြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုထားတာကိုကြားသိနေရတာကြောင့်ကျေကျေကောင်ဝင်မှုတွေကိုကြီးဆိုင်လိုက်တာလှုပ်ဆောင်နေတဲ့သူတွေထဲမှာကျောင်းသူတူဖြစ်သူမတ်အေဘရယ်ကူကူလည်းပါဝင်ပါတယ်COVID-19 ဒုတိယလှိုင်းကိုလည်းအောင်အောင်မြင်မြင်ရှောင်လွှဲနိုင်မှုအတွက်လူတိုင်းကျေကျေကောင်ဝင်ရေးတွေကိုမပေါ်စားဘဲဆက်လက်လိုက်တာလှုပ်ဆောင်သင့်တယ်လို့မတ်အေဘရယ်ကူကူကအခုလိုပြောပါတယ်ည
ီမသဘောတိုင်းဆိုရင်တော့အခုတည်းကစပြီးလူတွေကကျေကျေကောင်ဝင်မှုတွေလှုပ်သင့်တယ်လို့ထင်တယ်ပေါ့နော်နည်းနည်းလေးပေါ်စားသွားလိုက်တာနဲ့ဒီကောင်ကမဖြစ်ဘူးလို့ညီမတို့ကြိုပြီးတော့မပြောနိုင်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့လို့အခုချိန်နဲ့ကနေပြီးတော့တစ်ခါကျေကျေကောင်ဝင်မှုတွေလှုပ်ထားမယ်ဆိုရင်တော့ဒါအကောင်းဆုံးပါရှင
်ရုတ်တရက်ရုံးစင်မှာဘက်စကားစီရတဲ့အခါကောင်းပေါ်မှာလူရဲများတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးဟန်းကျဲကိုလည်းမဖြစ်မနေဆောင်ထားရတယ်လို့ကုမ္ပဏီဝန်ထမ်းတူဖြစ်သူမတ်သိန်းနန္ဒာဝင်းကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။စိုးတက်ကွယ်ဖို့လှုပ်ဆောင်ဖို့တော့ပို့ပြီးတော့မားဘက်ကလိုအပ်တယ်လို့ထင်တယ်။ဒါလို့လည်းဆိုတော့အခုဆိုလို့ရှိရင်ညီမတို့ဂျုံသားဘတ်စတာပေါ်မှာလူအများကြီးညားတယ်လေ။ညားတဲ့အခါမှာမတ်တွေကတက်တဲ့နဲ့နောက်တစ်ခါကျတော့ကိုကဟန်းကျဲအမြဲတုံးတယ်။ဒါဆိုတော့လက်တန်းနဲ့ကိုင်တာတွေပါလေဆိုလို့ရှိရင်သူတို့ကိုင်တာလက်တန်းကိုရကိုင်တာအားရှိတယ်လေ။လက်တန်းကကိုတယောက်တည်းကိုင်တာမဟုတ်ဘူးလေ။နော်။အဲ့ခါကျတော့ညီမတို့ကဟန်းကျဲအမြဲတုံးတယ်လို့ထင်တယ်။နေရာတိုင်းမှာဟန်းကျဲတွေထားပေးထားတယ်လို့ထင်တယ်။
second wave လို့ခေါ်တဲ့ဒုတိယလိုင်းကူးစက်ပြန့်နှံ့မှုကိုသတိထားဖို့လိုတယ်လို့ကမ္ဘာအနှံ့ကကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကာဝေးဆေးတွေလုံလုံလောက်လောက်ရရှိလာမဲ့အချိန်မတိုင်ခင်အထိဒုတိယလိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အခြေဆွဲဆန့်ထားနိုင်မှသာနောက်ဆက်တွဲစုကြည့်တွေကိုရှောင်လွှဲနိုင်ကြမှာပါ။ဒ တတိယလိုက်ကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အချိန်ဆွဲဆန့်ထားနိုင်မှုအတွက်ပြည်သူပြောက်ချင်းစီအနေနဲ့ဘလို့ချက်တွေကိုလိုင်းနာလှုပ်ဆောင်မှုလိုပါကလေးလို့မြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းဆီးကိုစနစ်ကျတတ်ဆင်အသုံးပြုရေးပေါ့နော်အဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်တွေမှာဒီ mask တတ်ဆရာမလိုတော့လဲပဲနော်မိမိမှာအပနော်မိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3ပေ6ပေกว่าဝေးရနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical mask သို့မဟုတ်ဒီအဝတ်အသားပြုလုပ်ထားတဲ့ mask တွေကိုတတ်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွယ်မိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုကင်းစစ်အောင်စနစ်ကျစေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်
COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်တဲ့အခြေအနေကိုမျှော်ရှိသေးခင်မှာ COVID-19 ကာဝေးရေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ့ဆပဲဆက်လက်လှုပ်ဆောင်နေကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်နှံ့တော့
ပါဘုရားခါတော့ VOA ရဲ့တပတ်တွင်အောက်သားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ဖလားဘောလုံးဖိုင်နယ်ကိုတော့လန်ဒန်မြို့ကဝမ်ဘလေးခွင်းမှာစနေနေ့ကကစားခဲ့ကြပြီးတော့အာဆနယ်နဲ့ချယ်ဆီတို့လန်ဒန်နဲ့တင်းဘောလုံးခဲ့ကြပါတယ်ပရိသတ်တွေမပါဘဲပထမဆုံးအကြိမ်ကစားခဲ့ရတဲ့ဒီ FA ဖလားဖိုင်နယ်မှာတော့အာဆနယ်ကချယ်ဆီကို2ဂိုးတကိုးနဲ့နိုင်ပြီးတော့ FA ဖလားကို14ကြိမ်မြောက်ပိုဆွဲသွားပါတယ်ချယ်ဆီကအမေရိကန်တိုက်စစ်မှုပိုလစ်စစ်ကပွဲစားပြီး9မိနစ်မှာအဖွင့်ကိုသွင်းခဲ့လို့ရှေ့ကဥဆောင်ခဲ့ပေမဲ့အာဆနယ်ဘက်ကတိုက်စစ်မှုအိုဘာမေယန်က28မိနစ်မှာပင်နယ်ဒီကနေပထမဂိုးသွင်းခဲ့ပြီးတော့68မိနစ်မှာနောက်ထပ်တဂိုးသွင်းခဲ့လို့အာဆနယ်က2ဂိုးတဂိုးနဲ့နိုင်သွားပါတယ်။ FA ဘလာအနိုင်ရတာကသူ့ရဲ့နီးပြတက်တန်းမှာအကုန်ရအောင်ဖြစ်တယ်ဆိုပြီးတော့အိုင်းနီးပြအဒက်တက်ကပြောပါတယ
်။ I think so. I am really proud of what we have achieved because I know the difficulties and
everything. ကျွန်တော်ထင်ပါတယ်ကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေတကယ်ပဲဂုဏ်ယူပါတယ်။ဘာကြောင့်လဲဆိုတော့ block ခဲ့ခဲ့တဲ့အလို့တွေကျော်ဖြတ်ခဲ့ရတယ်ဆိုတော့ကျွန်တော်သိနေလို့ပါ။ကျွန်တော်တယောက်တည်းအနေနဲ့ပြောရရင်ပြီးခဲ့တဲ့လကတကယ်ကိုခက်ခဲခဲ့တာပေါ့ကျွန်တော်တို့နေစဉ်ဘဝတွေမှာချစ်ပြက်ခဲ့တာတွေကအများကြီးပါကျွန်တော်ဒီကိုလာတဲ့အချိန်မှာရီမန်းချက်ကတခုတည်းဖြစ်ပြီးအဲ့ဒါကတော့အသေးကိုယုံကြည်မှုရှိအောင်လုပ်ဖို့ပါအ
ာတက်တဲ့အတွက်တော့ဒါဟာအာဆနယ်နီးပြဖြစ်တဲ့ပထမဆုံးရတဲ့ဖလားပါအာဆနယ်ဟာ FA ဖလားကိုနိုင်လိုက်တာကြောင့်ပရီးမီးယားလိဂ်မှာအဆင့်10ပဲရပါမယ်လေလာမယ့်ရာသီမှာတော့ Europa League ကိုဝင်ခွင့်ရသွားခဲ့ပါတယ်ခင်ဗျာဒီဘကဝဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကိုစွန်းစွန်းအာနာပိုင်တွေကပြည်မှုဆိုင်ရာဥပဒေတွေအရစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်လိုက်ပါတယ်။ဒီဘဥက္ကဋ္ဌအင်ဖန်တီနိုနဲ့စွန်းစွန်းရှေ့နေကြုံမိုက်ကယ်လော်ဘတ်တို့နှစ်ယောက်ရှုပ်ဝက်တွေ့ဆုံခဲ့တာကြောင့်သူတို့နှစ်ယောက်စလုံးကိုစုံစမ်းစစ်ဆေးနေတာဖြစ်တယ်လို့စွန်းစွန်းအာနာပိုင်တွေကဇူလိုင်လ30ရက်နေ့ကပြောပါတယ်။နှစ်ယောက်စုံကတော့သူတို့အနေနဲ့တစုံတရာအမားရဲလှုပ်ထားတာမရှိဘူးဆိုပြီးတော့ညှင်းထားပါတယ်။စွန်းစွန်းရှေ့နေကြုံယုံကဖီဖာရဲ့အောက်ဒီလိုက်ဆောင်မှုအရှုပ်တော်ပုံတွေစုံစမ်းစစ်ဆေးနေချိန်မှာလောဘဟာသူ့ရဲ့အထက်အရာရှိတွေကိုလိန်ညာခဲ့ပြီးတော့အင်ဖန်တီနိုနဲ့တွေ့တာကိုလည်းဖုံးကွယ်ထားတယ်လို့ဆိုပါတယ်။ဒါကြောင့်မိုက်ကယ်လောဘဟာပြီးခဲ့တဲ့ဘက်ကပဲယာလူကနေနှုတ်ဆက်စာတင်လိုက်ပြီးတော့ဘောဂက်လ31ရက်နေ့မှာဆင်းပြီးမှာဖြစ်ပါတယ်။အင်ဖန်တီနိုကတော့သူ့ကိုစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လည်းဒီကိစ္စမပြီးမပြတ်မဖြစ်တော့သူ့အနေနဲ့ယာလူကနေနှုတ်ထွက်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ကောင်းဘောလုံးသတင်းတွေမှာတော့ Manchester City အသင်းကဘုံမောက်အင်းမှာစကားနေတဲ့နောက်တက်လူ Nathan Ake ကိုဝယ်ဖို့သဘောတူညီမှုရသွားပြီလို့ Britain သတင်းတွေကဖော်ပြနေပါတယ်။ Man City က Nathan Ake ကိုဝယ်ဖို့အတွက် Britain Sterling ပေါင်50တန်းပေးတာကိုဘုံမောက်အင်းကလက်ခံလိုက်တယ်လို့ပြောပါတယ်။ Man City အသင်းဟာနောက်တန်းကသူတို့ရဲ့အသင်းကောင်းဆောင် company အားယူသွားပြီးတဲ့နောက်ပြီးခဲ့တဲ့ဘောလုံးရာသီမှာနောက်တန်းအားနိုင်ခဲ့ပြီးတော့ Quinn Lane က Fernandinho ကိုနောက်တန်းလူဖြစ်ပွဲတော်များများမှာသုံးခဲ့ရတာပါ။ဒါကြောင့်လာမယ့်ဘောလုံးရာသီအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ Nathan Ake ကိုခေါ်လိုက်တာဖြစ်ပါတယ်။ဒါပြင် Napoli က Senegal နောက်တန်းလူ Koulibaly ကိုဝယ်ဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Chelsea တိုက်စင်လူဟောင်းရောဂါဟာ Ivory Coast ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌနေရာကိုဝင်ရေးခံမယ်လို့ပြောလိုက်ပါတယ်။အသက်42နှစ်ရှိဖြစ်တဲ့ Drogba ဟာ Ivory Coast ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ဝင်ရေးခံမှုလျှောက်လာတင်ထားပြီးတော့ရွေးကောက်ပွဲကိုတော့ September 5ရက်နေ့မှာလုပ်မှာပါ။ဒါပေမဲ့လည်းသူ့အနေနဲ့ကိုယ်စားလှယ်လောင်းထဲမှာဖာမပါဆိုတာတော့မသိရသေးပါဘူး။ ကိုယ်တွေလောင်းစင်းထဲမှာပါဖို့အတွက်ဆိုရင်တော့ပထမတန်းဘောလုံးအသင်း၁၄သင်းနဲ့က၃သင်းနဲ့အောက်တန်းကအသင်း၂သင်းကထောက်ခံဖို့လိုသလိုမိဘတွေဆရာဝန်တွေအားသာသမားဟောင်းတွေနဲ့ဒိုင်းတွေရဲ့ထောက်ခံမှုတစ်ခုခုလည်းရရှိထားမှာဖြစ်ပါတယ်ခင်ဗျာတင်နစ်စတင်းနေပဲမှာတော့အမျိုးသမီးတွေတဲကကမ္ဘာအဆင့်တင်နစ်ကစားသမား Ashley Birdie ကနယူးယောက်မှာကျင်းပမဲ့ US Open Tennis Championship ကိုမပြိုင်ဘူးလို့ပြောလိုက်ပါတယ်။ Virus ကူးစက်မှုတွေကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်ပြီးတော့သူနဲ့သူ့ရဲ့အဆင့်ဟာ US Open ပြိုင်ပွဲနဲ့ American မှာကျင်းပမဲ့တခြားပွဲတွေအတွက် American ကိုမသွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ US Open ပြိုင်ပွဲကိုနယူးယောက်မြို့မှာ August 31ရက်နေ့မှာစတင်မှာဖြစ်ပြီးပြိုင်သက်တွေမပါဘဲကစားသွားမှာပါ။ဒီနေ့ US Open Tennis ပြိုင်ပွဲကိုဝင်ပြိုင်မဲ့သူတွေရှိသလိုမဝင်မဲ့သူတွေလည်းအတော်များများရှိနေပြီးတော့အချို့တွေကတော့အခုချိန်ထိဝင်မဝင်ဆိုတာကိုမသိရသေးပဲဖြစ်နေပါတယ်။မျိုးသားဘက်မှာတော့ Australia က Nick Kyrgios ကဝင်မပြိုင်ဘူးဆိုပြီးတော့ပြောထားပါတယ်။စောပိုင်းမှာတော့ကမ္ဘာအဆင့်တက် Novak Djokovic နဲ့ Rafael Nadal တို့လည်းပြိုင်ဖို့မဖြစ်နိုင်ဘူးဆိုပြီးတော့ပြောထားပေမဲ့အခုချိန်ထိတော့ပြိုင်ပွဲဝင်မဝင်ဆိုတာမသေချာသေးပဲဖြစ်နေပါတယ်ခင်ဗျာ။ရရှားပြည်ခုံပြည်အဖွဲ့ချုပ်အနေနဲ့ဒဏ်ခွင့်မဆောင်ဘူးဆိုရင်နိုင်ငံတကာပြိုင်ပွဲကနေထုတ်ပယ်သွားမယ်လို့ကမ္ဘာပြည်ခုံပြည်အဖွဲ့ချုပ်ကပြောလိုက်ပါတယ်။တာမစ်စေးသုံးဆဲမှုစီးမျက်နှာကိုချိုးဖောက်တာကြောင့်ဒေါ်လာ 6.3 သန်းဒဏ်ရိုက်ထားတာဖြစ်ပြီးတော့ဒါကိုရုရှားအကစားဝန်ကြီးကလည်းဩဂုတ်လ15ရက်နေ့မတိုင်ခင်ဖေးဖို့သဘောတူထားပါတယ်။ဒါပေမဲ့ဇူလိုင်လ1ရက်နေ့ကဖေးဖို့ကနဦးသဘောတူညီချက်ကိုပတ်သက်မရှိတာကြောင့်မပေးနိုင်ခဲ့ပါဘူး။ဒါကြောင့်လာမယ့်ဩဂုတ်လ15ရက်နေ့မှာမပေးနိုင်ရင်တော့နိုင်ငံတကာပြိုင်ပွဲတွေကနေထုတ်ပယ်သွားမယ်လို့ရုရှားအကြမ်းဖက်သမားတွေတာမစ်စေးသုံးဆဲမှုကိုစုံစမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌ Luke Anderson ကပြောပါတယ
် If any of the conditions is not met the decision to call a meeting of congress to consider
ဆမ္မတ်ချက်တခုခုမပြည့်မီဘူးဆိုရင်ရုရှားပြည်ခုပြည်အဖွဲ့ကိုထုတ်ပယ်ဖို့ကိစ္စစဉ်းစားဖို့ဆုံးဖြတ်ချက်ကချက်ချင်းအသက်ဝင်လာမှာဖြစ်ပြီးအခုလောလောဆယ်မှာဆိုင်းငံ့ထားတဲ့ဆုံးဖြတ်ချက်တွေခွင့်ပြုတော့မှာမဟုတ်ပဲရုရှားနိုင်ငံကိုကူစားပြုပြီးမဟုတ်ပဲတိကျဝင်ပြိုင်တဲ့ကစားသမားတွေအနေနဲ့လည်းဝင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူးရုရှားဘက်ကပေးထားတဲ့ကတိတွေအတိုင်းပေးလာနိုင်ဖို့မျှော်လင့်ပါတယ
်ရုရှားပြည်ထောင်ပြည်အဖွဲ့ချုပ်ဘက်ကတော့အခုလောလောဆယ်မှာသူတို့မှပေးစရာပတ်သက်မရှိပဲပြည်ပကနေရံမွေရဖို့ရှာဖွေနေတော့မယ်ဆိုပြီးတော့ဆိုပါတယ်တကယ်လို့မပေးနိုင်ဘူးဆိုရင်တော့အထောက်ခံမှာဖြစ်ပါတယ်ဆိုတော့ရုရှားဘက်ကဒီတန်ကြီးပေးမယ်မပေးဘူးဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာသင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားဇာတ်လမ်းကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE ကနေဗိုလ်ထူးညပဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုကျွန်တော်ကြော်ကြော်တင်ပြပြပါမယ်ရဗနနိုင်ငံဗီရုမြို့တော်မှာအင်္ဂါနေ့ကပေါက်ကွဲမှုကြီးကြောင်းတိုက်စုံးမှုတရာကျော်ရှိနေပြီးဒဏ်ရာသူ4000ထက်မနည်းရှိတာရဲ့လို့ရဗနွန်ချက်ချင်းဤဘက်ကပြောပါတယ်။အပြည့်စည်းပုံတွေကြားမှာရှာဖွေရေးဆက်လုပ်နေတာနဲ့အညာတိုက်စုံးဒဏ်ရာသူအခြေအတွက်တိုးလာနိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒီပေါက်ကွဲမှုကြောင့်တိုက်စုံးဒဏ်ရာသူတွေနဲ့မိသားစုတွေအတွက်နိုင်ငံတကာကဆူတောင်းပေးကြဖို့ပုံရမ်းမင်းကြီး Francis ကဒီကနေ့တရားပွဲတွင်ပန်ကြားသွားပါတယ်။ဒီနိုင်ငံဟာအမေရိကန်ရဲ့ရန်သူတော်ကြီးဖြစ်တဲ့အီဗန်နိုင်ငံနဲ့ဆက်ဆံရေးပူတည်ဆောက်နေတာကြောင့်အရှိလေပိုင်းဒေသမရီမင်းကြီးဖြစ်လာစေနဲ့လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကသတိပေးပြောဆိုပါတယ်။လူငယ်တွေကြားမှာ COVID-19 ကူးစက်မှုနှုန်းဟာလွန်ခဲ့တဲ့9လအတွင်းမှာ3ဆတိုးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတိပေးလိုက်ပါတယ်။လူချင်းခောက်ခွာခွာနေရမယ့်စီးကျန်းတွေကိုမလိုက်နာတာကြောင့်အခုလိုကူးစက်မှုနှုန်းတိုးလာတာလို့ WHO ကပြစ်တင်ပြောဆိုပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုဟာနိုင်ငံ내ဒေသအတော်များများမှာဆက်တိုးနေဆဲရှိပြီး ဩစတြေးလျနိုင်ငံကဗီဒိုရီယာပြည်နယ်အိန္ဒိယဟောင်ကောင်နဲ့တောင်ပြည်မာကြီးကရှင်ကျန်းဒေသတို့မှာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်တာတွေဒီကနေ့ဆက်တွေ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မနီလာမြို့တော်နဲ့အနီးတစ်ဝိုက်ကပြည်နယ်၄ခုမှာအသွာအလာတွေကိုသတင်းထပ်ကြပြန်ပြီးပိတ်ပင်ကန့်သတ်လိုက်ပါတယ်ခင်ဗျာ။ဒီနေ့ညတွေ VOA ဗီဒီယိုအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.